ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်ဒုက္ခသည်များအရေးနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကုလသမဂ္ဂထူးထူးညီလာခံပြင်ပမှာတရုတ်နိုင်ငံသား၏ဝန်ကြီးဝမ်ယီဦးဆောင်ပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်အဆင့်မြင့်အရာရှိတွေမနေ့ကအလွတ်တဘောတွေ့ဆုံဆွေးနွေးရာမှာသဘောတူညီချက်၃ချက်ရရှိခဲ့တယ်လို့တရုတ်ဆိုးရသတင်းဌာနဆင်ဝါကသတင်းထုတ်ပြန်ပါတယ်ပထမတစ်ချက်ကဒုက္ခသည်ပြန်လည်နေရာချထားရေးလုပ်ငန်းစဉ်အ мян ဖြစ်ပေါ်လာရေးခိုင်မာတဲ့နိုင်ငံရေးဆန္ဒနဲ့နိုင်ငံရေးရည်မှန်းချက်တူညီကြတဲ့အကြောင်းဒီကိစ္စကိုအချိန်မဆိုင်မဲ့အ мян ဆုံးနေ့ရက်မှာဖြစ်ပေါ်လာရေးကိုသဘောတူညီခဲ့တယ်လို့သိရပါတယ်။ဒုတိယအချက်ကမြန်မာဘင်္ဂလားဒေ့ရှ်အဓိကထားပြီးတရုတ်ပါဝင်တဲ့တရုတ်မြန်မာဘင်္ဂလားဒေ့ရှ်ပူးပေါင်းဆောင်ရွက်မှုလုပ်ငန်းစဉ် China Myanmar Bangladesh Joint Working Group ဖွဲ့စည်းရေးကိုသဘောတူခဲ့ပါတယ်။ဒီပူးပေါင်းဆောင်ရွက်ရေးအဖွဲ့ဟာနိုင်ငံ၃နိုင်ငံလုံးကနိုင်ငံခြားရေးဝန်ကြီးတွေရဲ့လမ်းညွှန်မှုနဲ့ဒုက္ခသည်ပြန်လည်လက်ခံရေးနဲ့ဆက်ဆိုင်တဲ့လုပ်ငန်းစဉ်တွေကိုခိုင်ခိုင်မာမာအကောင့်ထည့်ဖော်ရေးတာဝန်ယူရမှာဖြစ်တယ်လို့သိရပါတယ်။တတိယအချက်ကတော့ရခိုင်ပြည်နယ်ပြည်ထနာဖြည့်ရှင်းရမှာနယ်မြေဒေသဖွံ့ဖြိုးရေးဟာအခြေခံကြတဲ့အချက်ဖြစ်ပြီးရှိပြီးဖြစ်တဲ့တရုတ်မြန်မာဆက်ဆံရေးနဲ့တရုတ်ဘင်္ဂလားဒေ့ရှ်ဆက်ဆံရေးကိုအခြေခံပြီးသုံးဖွဲ့ဆိုင်ပူးပေါင်းပြီးရခိုင်ပြည်နယ်ရဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ပြည်သူများဘဝတိုးတက်ရေးအလုပ်ကိုင်ခွင်လန်းရရှိရေးဒေသတည်ငြိမ်တိုးတက်ရေးတွေဆောင်ရွက်ဖို့သဘောတူခဲ့တယ်လို့ဆိုပါတယ်။သဘောတူညီချက်၃ချက်ထဲကသုံးနိုင်ငံပူးပေါင်းဆောင်ရွက်မှုအဖွဲ့ဖွဲ့ဖို့သဘောတူတယ်ဆိုတဲ့အချက်နဲ့ပတ်သက်ပြီးကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးဦးဟောက်တူဆောင်ကတော့အခုလို RFA ကိုရှင်းပြပါတယ
်။ရေပုံရမှန်ပါတယ်။သို့တော့ဒုတိယချက်ကတော့ Joint Working Group ဆိုတဲ့ mechanism ဆိုတဲ့ဟာတော့မဟုတ်ဘူး။ mechanism ကနှစ်နိုင်ငံ Joint Working Group ကရှိပြီလား။နော်။ရှိပြီဆိုတဲ့အခါကျတော့အခုတရုတ်ကလည်းပဲကျွန်တော်တို့ကိုဟာလားကျွန်တော်တို့နှစ်နိုင်ငံသဘောတူညီချက်ကိုအကောင့်နဲ့ပေါ်ဖို့ကူညီပေးဖို့ဆိုသူကလုပ်ပေးနေတဲ့သဘောရှိတယ်။အခုသုံးနိုင်ငံဆိုတဲ့ဟာကတော့ဗျာဟိုအမှန်ကတော့ဟိုပါဗျာပူပေါင်းဆောင်ရွက်ဖို့ကျွန်တော်တို့ဟိုအောက်ချိန်မှာပေါ့နော်အဲ့ဒီသဘောပါပဲဟိုနိုင်ငံရေးအဆင့်မှာသုံးချက်ထားသဘောတူထားတဲ့ဟာတွေကိုအကောင့်တွေဖော်တဲ့နေရာမှာဘယ်လိုထိအောင်လုပ်မယ်ဆိုတာကိုပူပေါင်းဆောင်ရွက်အနီးကပ်ပေါ့ဗျာအဲ့ဒီသဘောပါပဲ mechanism တစ်ခုအနေနဲ့ကျွန်တော်တို့ working group တစ်ခုအနေနဲ့ထူထောင်တာအဲ့ဒီသဘောတော့မဟုတ်ဘူးအဲ့ဒါတော့ကျွန်တော်လည်း clarify လုပ်ချင်တယ်နော
်ဒီဆွေးနွေးပွဲမှာတရုတ်နိုင်ငံနိုင်ငံတော်ကောင်စီဝင်နဲ့နိုင်ငံခြားရေးဝန်ကြီးဖြစ်တဲ့ဝမ်ယီမြန်မာနိုင်ငံနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆိုရေးဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီး AK Abdul Momen ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Christine Sharner Wagner တို့တက်ရောက်ခဲ့လို့သိရပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကမနစ်ကလေးကတရုတ်မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအဆင့်အလွတ်တဘောတွေ့ဆုံမှု၃ချိန်ရှိခဲ့တဲ့အကြောင်း၃ချိန်စလုံးမှာတိုးတက်မှုတွေရှိခဲ့တဲ့အကြောင်းဒါပေမဲ့ရခိုင်ပြည်နယ်ကနေထွက်ပြေးသွားတဲ့သူတွေနေရပြန်လည်နေထိုင်ရေးနဲ့ပတ်သက်ပြီးဆက်ပြီးဆွေးနွေးဆောင်ရွက်စရာတွေရှိနေသေးကြောင်းပြောကြားပါတယ်။ဒီပြဿနာပြည်လည်ရေးအတွက်အခြေအနေတွေတိုးတက်လာတာနဲ့အမျှသက်ဆိုင်ရာနိုင်ငံအဖွဲ့အစည်းတွေအနေနဲ့အပြန်အလှန်ဆက်သွယ်ရေးအကြံဉာဏ်ယူရေးနဲ့လက်ဆုပ်လက်ကင်ပြနိုင်တဲ့ပြည်လည်နေရာချထားရေးလုပ်ငန်းစဉ်အမြန်ပေါ်ပေါက်လာရေးကိုရှေ့တိုးလွှတ်ဆောင်မှာဖြစ်တယ်လို့လည်းတရုတ်နိုင်ငံကြီးဝန်ကြီးကပြောကြောင်းသတင်းမှာရေးသားထားပါတယ်။ဒါ့အပြင်တရုတ်နိုင်ငံဟာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နိုင်ငံစလုံးရဲ့မိတ်ဆွေနိုင်ငံတနိုင်ငံဖြစ်တဲ့အလျောက်တက်နိုင်တဲ့ဘက်ကအကူအညီပေးသွားဖို့အသိရှိကြောင်းလည်းတရုတ်နိုင်ငံကြီးဝန်ကြီးကပြောကြားခဲ့ပါတယ်။ဒီဆွေးနွေးပွဲနဲ့ပတ်သက်လို့ဘာတွေထူးခြားပြောင်းလဲလာနိုင်ပါသလဲ။မြန်မာတမကြီးဦးဟောက်တူဆောင်ကတော့အခုလိုမှတ်ချက်ပေးပါရယ
်။ဒါပုံမှန်လေးလေးပြောရရင်တော့ဗျာဟိုကျွန်တော်တို့နှစ်နိုင်ငံသဘောတူညီထားတဲ့အပြီးဟလာစိတ်ရင်းစင်နာမှန်မှန်နဲ့ဒီလူတွေပြန်ပို့ဖို့အတွက်ဟလာဟိုရွေချက်ဟလာဟိုမှန်မှန်နဲ့စိတ်ရင်းစင်နာမှန်မှန်နဲ့လုပ်ရင်တော့အောင်မြင်မှာပါနော်အဲ့ဒါလေးတစ်ခုပဲပြောချင်ပါတယ်နော
်။ဒီဆွေးနွေးပွဲမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်တန်အရာရှိတွေနဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Christine Wagner တို့တရုတ်နိုင်ငံရဲ့လက်တွေ့ကျပြီးအပြုသဘောဆောင်တဲ့ပါဝင်ဆောင်ရွက်မှုကိုတန်ဖိုးထားကျေးဇူးတင်ကြောင်းပြောကြားခဲ့ကြတယ်လို့လည်းတရုတ်အစိုးရသတင်းမှာဖော်ပြထားပါတယ်။မနေ့ကပြုလုပ်ခဲ့တဲ့အလွတ်သဘောအစည်းအဝေးနဲ့ပတ်သက်ပြီးနယူးယောက်မြို့မှာရှိတဲ့ကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်တန်ယုံကို RFA ကဆက်သွယ်မေးမြန်းရာမှာအခုချိန်ထိဆက်သွယ်လို့မရသေးပါဘူးခင်ဗျာ။